ဒီကနေ့ဧပြီလ16ရက်မြမယိုရာမဟာအတာရေသပင်ပွဲနောက်ဆုံးနေ့တကြံအတက်နေ့မှာတကြံတန်ကြပ်အဖွဲ့3ဖွဲ့ကိုစဉ်စားမတင်ထားတဲ့အတွက်ဆိုပြီးတကြံမန်းတပ်တွေမှာမြို့နယ်ထူထူအုပ်ချုပ်ရေးမှုတွေကလိုက်လံပိတ်ပင်နေတယ်လို့အပိတ်ပင်ခံလိုက်ရတဲ့အိုးဝေအတန်တန်ကြပ်အဖွဲ့ကပြောပါတယ်။အိုးဝေအတန်ဒေါင်းတို့မျိုးဆက်နဲ့တို့အတန်ဆိုတဲ့ကျောင်းသားတမကကကျောင်းသားလူငယ်တွေနဲ့အလုတ်သမားတမကအဖွဲ့ကဦးစီးတဲ့တန်ကြပ်အဖွဲ့3ဖွဲ့ကိုပိတ်ပင်လိုက်တာဖြစ်ပါတယ်။တာတကြံပွဲကိုပျော်ရွှင်စွာရေပက်ကစားကြသလိုရင်းအကနဲ့တန်ကြပ်အဖွဲ့တွေရဲ့လှည့်လည်ဖြိုပြမှုတွေဆိုတာဟာလည်းတကြံရိုးရာအစဉ်လာတစ်ခုဖြစ်တဲ့အကြောင်းအသေးစိတ်ကိုမဆုမောင်ကပြောပြမှာပါရှင်
တကြံအတန်းနဲ့မှာလိုက်လံဖျော်ဖြေဖို့စီစဉ်ထားတဲ့မန်နက်တွေမှာတန်ကြပ်ထိုးခွင့်စင်စာခွင့်ပြုချက်ရမထားတဲ့တန်ကြပ်အဖွဲ့တွေကိုအဓိကပိတ်ပင်တာဆိုပြီးတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှုတွေကအကြောင်းပြချက်နဲ့လိုက်ပိတ်ခံရတဲ့တန်ကြပ်အဖွဲ့တွေကတော့အိုးဝေပညာရေးနဲ့လူငယ်ရေးရာကစီစဉ်တင်ဆက်တဲ့ကျောင်းသားလူငယ်ရေးရဲ့အိုးဝေအတန်တန်ကြပ်အဖွဲ့ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂအဖွဲ့ချုပ်ရဲ့ဒုအတန်တန်ကြပ်အဖွဲ့နဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေတင်ဆက်တဲ့ဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့ဖြစ်ပါတယ်။အခုလိုမျိုးမန်နက်တွေမှာတန်ကြပ်ထိုးခွင့်ပိတ်ပင်ခံလိုက်ရပေမဲ့လို့ဒီကနေ့ကျန်အတက်နေညနေခင်းမှာတော့အပိတ်ခံရတဲ့တန်ကြပ်အသင်းတွေဖြစ်တဲ့ဒေါင်းတို့မျိုးဆက်အိုးဝေတန်တို့အတန်တန်ကြပ်၃ဘွဲ့ပေါင်းပြီးတော့ရန်ကုန်မြို့သူဝနအားကစားခွင့်ရှိမှာဖျော်ဖြေတင်ဆက်ခဲ့ကြပါတယ်အခုလိုမျိုးစုပေါင်းပြီးတော့တန်ကြပ်ဖျော်ဖြေနေကြချိန်မှာပဲအိုးဝေအတန်တန်ကြပ်အဖွဲ့ရဲ့ခေါင်းဆောင်ကိုမင်းသွေးတစ်ကိုဒီလိုမျိုးတန်ကြပ်အဖွဲ့တွေကိုတကြံမန်းနဲ့ဒီမှာဖျော်ဖြေခွင့်မရအောင်ဘသူတွေကပိတ်ပါတယ်လဲ။ဘာကြောင့်ပိတ်ခံရပါတယ်လဲလို့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ
်။အော်ကြည်ရင်းရလာပိတ်ခင်တာပါ။စိုးနဲ့ရဲတွေနဲ့လာပိတ်ခင်တာပေါ့။ဟိုကျွန်တော်တို့တန်ကြပ်အဖွဲ့ဘယ်လိုသူတို့အကြောင်းကြားချက်ကတော့စင်စာမတင်ထားလို့လို့ပြောပါတယ်။ဒါပေမဲ့စင်စာမတင်တဲ့တန်ကြပ်အဖွဲ့တွေအများကြီးရှိတဲ့အထက်မှာပါဒီတောင်းနေမျိုးကရဲ့ကျွန်တော်တို့ရဲ့နောက်ဒုအတန်ရဲ့အဲ့ဒါဒီသုံးဘက်ကိုပဲလာပိတ်တာပါကျွန်တော်တို့ကတော့ဒီတန်ခဲစိတ်တော့ဆိုတာကဒုရရင်ကျင်းမှုရရဟောလွလွလွပုံရင်းနေအစိုးရဟိုဆုတ်တူတွေကဝေဖန်တာဖြစ်နေနောက်ပြီးတော့ဒီမိုကရေစီနိုင်ငံလို့ကြောင်းနေကြတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးဟိုဒီမိုကရေစီအခြေခံသဘောထားကိုစိတ်တိုက်စေတဲ့ဟိုပြည်အနေနဲ့ဆက်ရင်ထိခိုက်စေတဲ့ဥပဒေတွေတော့နေပုံပြန်ပြီးတော့လောက်တာမျိုးကျွန်တော်တို့သဘောမကျဘူး။ဒါဒီမိုကရေစီစနစ်မှာအခြေခံတန်ဖိုးတွေရုပ်ရော့နေတယ်။သူတို့ရဲ့မတ်ကြောက်တန်ဖိုးတွေရုပ်ရော့နေတယ်လို့မြင်လဲတော့ဆက်ကထုတ်တဲ့စီကန်းချက်တွေမှာပါထားတဲ့ဒီလိုကြီးပါလာရေးဒီရုံးဖြစ်စေဖို့အတွက်တို့ဆိုင်ဆိုင်ချီလုံးညီလေးပြုဖွဲ့ဖို့အတွက်တို့အဲလူပုဂ္ဂိုလ်တရားသူတရားကိုဥတီချက်ပါပြီးပုဂ္ဂိုလ်ကြီးကတိုက်ခိုက်တဲ့စိတ်ဓာတ်စကလုံးလို့ဘာတစ်ခုမှမပါပါဘူး။ဒါကြောင့်ကျွန်တော်တို့တင်ပြမလို့ကျွန်တော်တို့ဒါနားလည်ပြီးသားဖြစ်တဲ့တော့မတင်ဘူး။ကျွန်တော်တို့တောင်ရက်ဒီမှာတိုင်းပြည်မှာဆန်းဆန်းနေရအမှန်တရားတွေပဲကျွန်တော်တို့ကရေးထားတာဖြစ်တယ်။ဒီအမှန်တရားတွေကိုနားမထောင်နိုင်ဘူးဆိုရင်တော့မှားနေလို့ပဲဖြစ်ပါလိမ့်မယ်။
ဒီဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာပေါ့နော်ဒီလိုမျိုးဟိုတန်ချက်တွေကိုပိတ်ပင်တဲ့အနေအထားပေါ်မှာသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘာများသတင်းစကားပါကျင်တာရှိပါလဲ
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့ဆွေးပြီးတော့ NLD အစိုးရကိုသိခါကြတာမျိုးကျွန်တော်တို့မဖြစ်စေချင်ပါဘူးဒါကျွန်တော်တို့ကအမှန်တရားပဲတခြားလူတွေလူလက်တွဲပြီးတော့အာဒါရှင်ကနေတိုက်ပွဲဝင်ရတယ်ဆိုးရဖြစ်လာပြီးတော့မှပြည်သူတွေကရေတာဖြတ်သွားမှာကိုကျွန်တော်တို့မလူလားပါဘူးအုပ်ချုပ်သူဆိုးရဆိုတာပြည်သူနဲ့ပဲကြီးကတာကောင်းပါတယ်တခြားခွေနီနဲ့ကြီးကနေတာစစ်တပ်နဲ့ကြီးကနေတာမျိုးတွေဆိုးရအနေနဲ့သိခါကြဖို့ပဲရှိတယ်လို့ကျွန်တော်တို့ဆိုးရအတင်းလာစကားပြောချင်ပါတယ်ဆိုတာဒါတွေကလည်းကျွန်တော်တန်ချက်တဲ့မှာထည့်ပြီးတော့ဆက်ဆိုထားပြီးသားပါ
မြမရိုးရအတာတကြံပွဲတော်နဲ့တန်ကြပ်ထိုးတဲ့အလေထားကတော့ရိုးရအစင်လာတရက်ဖြစ်ခဲ့ပြီးတော့အရင်အာဏာရှင်တွေခေတ်ကပြည်သူတွေရဲ့လက်တွေဘဝကိုထင်ဟပ်တဲ့တကြံတန်ကြပ်ထိုးခွင့်ပိတ်ပင်ခံခဲ့ရတာရှိတယ်လို့တန်ကြပ်စာသားတွေကိုစံစာကြိုတင်ရတာတွေလည်းရှိပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်ပြည်သူတွေရဲ့စံနာနိုင်ငံရဲ့လက်တွေအခြေအနေပြည်သူတွေရဲ့လက်တွေဘဝကိုထင်ဟပ်စေမဲ့တကြံတန်ကြပ်တွေစံစာကင်းလွတ်ခွင့်ရမယ်လို့မျှော်လင့်ခဲ့ကြပေမဲ့လို့တကြံအတက်နေမှာပဲအာဏာပိုင်တွေဘက်ကတန်ကြပ်ထိုးခွင့်ကိုလိုက်လံပိတ်ပင်တားဆီးခဲ့တယ်လို့တကြံတန်ကြပ်အဖွဲ့ကြီးကပြောပါတယ်ရှင်
။မဆုမဆုံဆန်းတင်ပြခဲ့တာပါရှင်။